လက်နက်ကင်ပဋိပက္ခရေးကြောင့်အိုးအိမ်ဆုံးခွာခဲ့ရတဲ့ပိနေချီရဲ့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေဒီနှစ်ထဲစနိုင်ဖို့စီစဉ်ထားပေမဲ့တက်မတော်ကအာဏာသိမ်းလိုက်တာကြောင့်မရေရာရဲ့အခြေအနေတွေကြုံနေရတာပါ2017ခုနှစ်ကတိုက်ပွဲတွေစပြည့်ရာကထွက်ပြေးတင်းချောင်းလာပြီးဆစ်ဆောင်စကန်နေမှာခိုးလုံနေသူ9600လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတဲ့ကချင်ပြည်နယ်မှာဆိုရင်လေဒုက္ခသည်တွေနေရာပြောင်းဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းတပ်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အစီအစဉ်တွေမှာဘာကြီးဆက်ဖြစ်လာမယ်ဆိုတာမရေရာဖြစ်နေရလို့လဲကုညီပီးလုပ်ငန်းတွေလုပ်နေတဲ့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ဥက္ကဋ္ဌသိက္ခာတော်ရဆရာတော်ဒေါက်တာခလမ်ဆောဆောင်က VOE ကိုပြောပါတယ
်။အလုပ်ကစားလုပ်ငန်းတွေရတယ်ဒီရုံးပိုင်းဆိုင်ရာလုပ်ငန်းတွေကြတော့ဒီဆိုရနေဆိုလုပ်တာများတာပေါ့။ဇမ္မာရေးပညာရေးတို့ဒီမတ်ပုံတင်အင်ထောင်စုကိစ္စတွေအစားပေါ်တော့နိုင်ငံတကာနဲ့ဆက်တွေ့တဲ့ကိစ္စအပေါင်းနဲ့အားလုံးပေါ့။ဆိုရနေလုပ်ဆောင်ခဲ့တဲ့အပိုင်းကပုံများတယ်။အဆိုးအဖြစ်ဖြစ်လာပြီဆိုရင်လုပ်ငန်းတွေကအဖြစ်ပြန်ဖြစ်မလားပေါ့။သာစုကျွန်တော်တို့ရဲ့ဒီစိုးရိမ်မှုပေါ့
တက်မတော်ကတော့ဆစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်မြေမြုံမိုင်းရှာဖွေရေးလုပ်ငန်းတွေကိုစတင်မယ်အကြောင်းအသိပေးထားတယ်လို့လည်းဒေါက်တာခါလမ်ဆန်ဆွန်ကပြောပါတယ်ကိုဗစ်ကာယောဂါနဲ့ကြုံနေရခြင်းတက်မတော်ကအရေးပေါ်အခြေအနေကြီးညာပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်လို့ထိတ်လန့်300အခြေအနေတွေနဲ့အတူဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေကိုထိခိုက်မှာစိုးရိမ်ကြောင်းလည်းTVC ကဗိုလ်တော်ဦးနေမှာပဲသတင်းထုတ်ပြန်ထားပါတယ
်ကျွန်တော်မြန်မာပြည်ရဲ့ဒီအစိုးရတစ်ချောက်ပေါ့ဗျာဒီနှစ်ပေါင်း60လောက်တက်တမ်းမှာလူထုတွေကဟိုအမြဲတမ်းအဖြစ်ခံဒီအနေခံဒီဟိုပေါ့အခုရေဆုံးရှုံးမှုတွေနဲ့ပဲရင်ဆိုင်ရတာပေါ့အခုတကြည့်ဟိုကောင်းဆောင်ပိတ်ကြီးရဲ့ဒီအာနာတိပွဲနဲ့ပြည်ထက်ကကြောင့်ပြည်သူတွေဒုက္ခရောက်တာနှစ်ပေါင်းတဲ့အခုတိတိအခြေရှာမရတဲ့ညပေါင်းတဲ့များပြီဆိုတော့ကျွန်တော်တို့နေတဲ့ပြည်သူရဲ့ဟောပေါ့အခွင့်အရေးကိုဥထိတ်ထားတဲ့အစိုးရရဲ့တိုင်းသားရေးကိုဦးစားပေးတဲ့အစိုးရရဲ့ပေါ့ဒါဖြစ်ဖို့တော့ကျွန်တော်တို့ဟောလိုလားတဲ့ဆိုရဲ့အချောင်းပုတ်ပြန်ရှင်ဖြစ်ပါတယ်
မကြသေးခင်ကဒီတက်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲရေးကြောင့်တင်းရှောင်းလာသူ38,000ကျော်ရှိမယ်လို့ခန့်မှန်းထားတဲ့ဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကလည်းဒုက္ခသည်တွေနေရပြန်နိုင်ဖို့မရေရာဖြစ်နေတဲ့အပေါ်စိုးရိမ်နေပါတယ်။တိုက်ပွဲရေးငြိမ်သက်နေတာကလည်းလာအနေငယ်ရှိလာပေမဲ့ဒုက္ခသည်တွေပြန်နိုင်ဖို့ကတော့စိတ်ချရတဲ့အခြေအနေမရှိသေးဘူးလို့လည်း REC ရဲ့တာဝန်ရှိသူဦးစောစောထွန်းကပြောပါတယ်။
ဟုတ်ကဲ့ရှင်မာကြတော့ဒီမှာဒီကျယ်ဝ area အဲတမင်တော်ချင်းချိုးလေး area တွေကရှိနေပြီးသားဆိုတဲ့အခါကျတော့သူတို့မှာကြတော့ဒီ machine ကိစ္စတွေကတော့ကျွန်တော်တို့လည်းဆောင်လို့ရှိရင်အများကြီးအဆင်ပြေနေနိုင်တဲ့အခြေအနေရှိတာပေါ့ဒီမှာကြတော့ဒီ20နေပချာတမင်ရေးတွေအစီအစဉ်မှုတွေ support တို့ရှိနေမရသေးဘူးဆိုလို့ရှိရင်တော့ဒီ machine ကိစ္စကကျန်ကျနေမှာပေါ့နော်အဲ့တော့ machine ကိစ္စတွေကိုမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းဒီနေရပြည်ကိစ္စကဒီစစ်ချက်ချက်ပြန်နိုင်မဲ့အခြေအနေတော့မရှိနိုင်ပါဘူး။ဟိုဒါပေမဲ့လည်းဒီတချို့ပေါ့နော်ဒီတိုက်ပွဲတွေအဲတိတ်ပြီးတော့မရှိခဲ့တဲ့နေရာတွေလူသားတွေအနည်းတက်တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေဆိုလို့ရှိတော့အနည်းငယ်ပြန်ကောင်းပြန်တာပေါ့ဒါကတော့ဒီတည်ငြိမ်ချက်နေမှုဘာလို့မဟုတ်ပါသေးလဲ
။ဖေဖော်ဝါရီ၁ရက်မှာတက်မတော်ကအာဏာသိမ်းပြီးနောက်တစ်နေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေပုံမှန်439အတိုင်းဆိုပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပုံကိုစက်ကြောင်နဲ့ဖွဲ့စည်းပြီးပြည်နယ်နဲ့တိုင်းအသီးစီးအတွက်တာဝန်တွေခွဲပေးလိုက်ပါတယ်။ဒီလိုခံထားရတဲ့ကောင်စီဥက္ကဋ္ဌတွေကအရက်ပတ်ဖွဲ့စည်းတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဘယ်လိုလက်တွဲဆောင်ရွက်မလဲဆိုတာစောင့်ကြည့်ရလိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။